ကောဇာတကရေ1384ခုနှစ်နှစ်တော်လာဇန်15ရက်ခရစ်နှစ်2012ခုနှစ်ဒီဇင်ဘာလ28ရက်တောက်ကြာနေ
့ကနေ့ညာတန်ဃာတွေကိုပြုပြင်ဖို့အတွက်ပြောစရာလေးတွေရှိတယ်တွေ့ထားတာလေးတွေပေါ့နံပါတ်1ပါတွေ့လေဆိုတော့ဆုံးခဲ့ရှိတဲ့အခါတပည့်တို့ကြောင်းတိုင်ရဲ့စီကံအရာပရိတရားချီးမြှင့်တယ်ပရိတရားချီးမြှင့်တဲ့အခါမှာလည်းပဲတချို့ကြီးတဲ့ကိုတော်တွေကနောက်ကျပြီးတော့နေတယ်ထိုင်တာတွေကတော်တော်ရုပ်ပြက်ဆင်းပြက်လေးတွေဖြစ်တယ်နောက်တစ်ချက်ကဒီဆုံးခံတန်းတဲ့အခါကြောင်းတွင်းမှာအာယုံဆုံးနေဆုံးတန်းတဲ့အခါမှာလည်းပဲနောက်ကြတာလေးတွေတွေ့တယ်အဲ့တော့နုနာယကဘုန်းကြီးဥဒ္ဓမန္တန္တနေပြီးတော့တိုင်ပင်လျှောက်ထားတော့တပည့်တော်စည်ရင်ကောက်ထားပါဆိုတော့တနေ့ရက်6ပါးစည်ရင်ရတယ်ပေါ့ဒါနမူနာဖြစ်နေပြောတာ6ပါးထဲမှာရိုးရိုးသားသားတန်ခါကိစ္စရှိလို့နောက်ကြတာပါဆိုရင်လာပြီးတော့လျှောက်လဲပါဆိုတော့တပါးကဒီအောက်ကြောင်းမှာဆုံးပို့ရတဲ့ကိစ္စရှိတယ်ဒါကြောင့်မို့တပည့်တို့ခွင့်ပေးလိုက်တယ်ကျန်တဲ့၅ပါးတော့ဒီကိုရေးကိုတာကိစ္စတွေအကြောင်းပဲဖြစ်နေတာပေါ့အဲ့တော့ဒီကိစ္စတစ်ချက်ကိုလည်းပဲတပည့်တို့သတိပေးပါတယ်အဲ့ဒီတန်ခါ၅ပါးကိုတပည့်တို့အကြောင်းမှာနှစ်ရက်ခေါ်ပြီးတော့ခုတရားထိုင်ခိုင်းထားတယ်အဲ့တော့အလုံးကိုအတိပေးပံပြောပါတယ်နေရာတကာမှာနောက်ကျတာမကောင်းပါဘူးအဲ့တော့ကောင်းတဲ့လှုပ်ဆိုလို့ရှိရင်ပို့ပြီးတော့ဆိုသေးတယ်ညီညွတ်မှုအတွက်တိတ်ပြီးတော့အရေးကြီးတယ်ဒီဆွမ်းစားလေးနောက်ကြတာဒီလိုမျိုးသွားပြီးတော့မတွေးပါနဲ့အထူးသဖြင့်ဒီပြောလို့နာယကတွေကမြင်တတ်အောင်ကြည့်ဖို့လိုပါတယ်ခုလည်းပဲဒါတပည့်တော်ရှောက်လို့တပည့်တော်လည်းတွေ့နေလို့ဒါစည်ရင်းလေးကောက်ခဲ့ပါဒါမျိုးပြောတာတပည့်တော်မကောက်ခိုင်းလည်းပဲကိုယ့်အကူဒါမျိုးငါကောင်းအောင်ဘယ်လိုလုပ်မလဲဒီစိတ်ကအာလုံနိုင်ကနုနိုင်ကစာချတွေမှာရှိရမှာဒီစိတ်ရှိမှလည်းပဲကြောင်းတိုင်ဟာတိုးတက်မှာသူတို့ဘောအပြစ်ပေးခြင်းလို့မဟုတ်ဘူးအာလုံကိုစီကံရှိစေခြင်းလို့စိတ်တက်ပြီးပြောင်းပေးလိုက်ရင်ကုသိုလ်သာသနာပြုတဲ့ကုသိုလ်ဖြစ်သွားပါတယ်ဒါကြောင့်ဒီနိုင်ကနုနိုင်ကစာချတွေအနေနဲ့တခုခုမြင်ပြီဆိုလို့ရှိရင်ဖာတိဘာသာကြီးမနေကြပါနဲ့တတ်နိုင်တယ်မြတ်ဘယ်လိုပြင်ပေးရမလဲဒါမျိုးလေးတွေနှလုံးသွင်းပြီးတော့လှုပ်ပေးပါတကယ်လို့တပည့်တော်စောစောကလို့လာလျှောက်တော့လေတပည့်တော်ဒါခုပြင်ပေးနေတာပဲအဲ့တော့အာလုံသိအောင်ထပ်ပြောပါတယ်ဒီပရိယုတ်တဲ့နေရာမှာတို့ဆုံးဆုံးဆုံးခံတဲ့အခါတန်တဲ့အခါမှာတို့ဘယ်နေရာမစုဖို့နောက်ကြတယ်ဒါတွေကမကောင်းပါဘူးညီညွတ်မှုကိုဦးစားပေးပြီးတော့ကာယတမဂီစိတ်တမဂီဖြစ်အောင်ကြွပေးပါနောက်တစ်ချက်ကဘာလဲဆိုတော့တပည့်တော်ဆွမ်းချောင်းမှာအစာတောက်တယ်တပည့်တော်ကစပြီးတော့ဆွမ်းချောင်းမှာပဲပြီးအောင်ဖုံးပေးမယူခဲနဲ့လို့ပြောတာတပည့်တော်စီမှာစည်ရင်ရောက်နေတယ်ဒီနွားနို့တို့ဘာတို့လူတဲ့အခါမှာကိုเจ้าကိုယူပြီးတော့ဖုံးပေးတဲ့ကိုရင်တွေရှိနေတယ်ယဟန်တွေတော့မတွေ့ဘူးပေါ့ဒါလည်းပဲတော်တော်ကိုမကောင်းတာဘာဖြစ်လို့လဲဆိုတာပြီးတော့ဘုန်းကြီးပြောပြပေးမယ်ဒါကဒုတိယအချက်ဒါတွေကိုလည်းပဲပြင်ပေးပါတန်ခါကများနေပြီဆရာသမားဇာကနားမထောင်နိုင်ပါဘူးဆိုဒီကြောင်းတိုက်ဘာဖြစ်လို့နေမလဲဆရာသမားဇာကနားထောင်မှဒီကြောင်းတိုက်ရဲ့စီကံကိုလိုက်နာမှဘဝတိုးတက်မှာပဲမတိုးတက်ဘဲနဲ့စီကံမလိုက်နာဘဲနဲ့နေရင်တော့ဘာမှထူးခြားချက်ရှိမှာမဟုတ်ပါဘူးကိုယ့်အကူအပြစ်တွေများနေတယ်ဆိုရင်လည်းလိုက်တည်တည်နဲ့ကိုယ့်အကူနေနိုင်တဲ့ကြောင်းပြောင်းဖို့ဒါလေးတွေတပည့်တို့ပြောခြင်းတယ်အဲ့တော့ဒါကဒုတိယအချက်ပေါ့တတိယအချက်ကဘာလဲဆိုတော့တနည်းနာယကဘုံကြီးတစ်ပါးနဲ့ဆွေးနွေးတဲ့အခါဆုံးခံတဲ့အခါမှာကော်ဖီမစ်ထုပ်လေးတွေလောင်းတာတွေ့တယ်ပေါ့ဒါလည်းပဲစည်ရင်းကောက်ခိုင်းတာတယ်ကော်ဖီမစ်ထုပ်တွေကိုတပည့်တို့မပေးဘဲနဲ့ဒီเจ้าဘုံမှာတကြပုတ္တိယเจ้าဆောင်ဘုံမှာရေဘူးရေနွေးပါတော့ဒီရေနွေးနဲ့သူတို့မနှခင်းတော့မနှခင်းပေါ့နေပိုင်းညနေပိုင်းတော့မဟုတ်ပါဘူးကော်ဖီမစ်တောက်တယ်ဆိုတော့ကိုရင်နေလေထွက်လာတယ်ဒါတွေကလည်းမကောင်းဘူးပေါ့အဲ့တော့တပည့်တော်ဒါလေးနဲ့ဆက်ပြီးတော့ပြောပါမယ်တကယ်စားပါတယ်ဆိုလို့ရှိရင်ဆွမ်းစားเจ้าမှာ ဆွမ်းချောင်းဘုန်းကြီးရဲ့နည်းနည်းလေးလက်ထောက်တည်တာဝန်လေးပေးပြီးတော့ဒုက္ခခံလိုက်ဖို့တကယ်စားတဲ့နေ့ပါဆိုရင်ရိုးရိုးသားသားနဲ့ရှောက်ပြီးတော့အဲ့ဒီမှာပဲဖုံပေးပါဒါတပည့်တော်တို့ဘက်ကတက်နိုင်တယ်မြတ်လိုက်ရောပေးတာအမြဲတမ်းတော့မကောင်းဘူးပေါ့ဆွမ်းချောင်းမှလည်းတာဝန်ကြီးတယ်အဲ့တော့ရိုးသားမှုတွေတပည့်တော်ပျောက်စေခြင်းတွေရိုးသားမှုတွေဖြစ်စေခြင်းတွေမရိုးမသားလောက်တာတွေပျောက်စေခြင်းတွေဒါတွေကမရိုးသားတာအဲ့တော့တပည့်တော်ကမဖြစ်စေခြင်းလို့စီကံနဲ့မေတ္တာတရားနဲ့ဩဝါဒပေးတယ်ဒါပေမဲ့ခိုးချောင်ခိုးဝဲလောက်တယ်ဆိုတာဒါရိုးသားမှုမရှိတာပါမရှိတာလေအဲ့တော့ရိုးသားမှုရှိအောင်တကယ်စားပါတယ်ဆိုရင်ဆွမ်းချောင်းကိုတရားဝင်အဲ့ဒါရလာတော့တပည့်တော်ဒါလေးတောက်ချင်လို့ပါစားလို့ပါပြောင်ပြောတောက်ပါဆွမ်းချောင်းကလည်းနည်းနည်းပါးပါးတီးခံပေးဖို့အလုံးရှုပ်မှန်းတော့တပီတော့တီးပါတယ်ဒါပေမဲ့လို့တကယ်စားတယ်ဆိုရင်အမြဲတမ်းမဟုတ်ဘူးဆိုရင်ဒါလေးတည်းကခွင့်လွတ်ပြီးတော့ပေးဖို့ဒါမျိုးလေးတွေလုပ်ပါမယိုးမသားဆိုရင်ရှင်ပြားတို့လည်းကြည်ပွားမှာမို့စိတ်ဓာတ်တွေကလည်းတိတ်ပြီးတော့အောက်တန်းကျသွားမယ်တိတ်ပြီးတော့မကောင်းဘူးပေါ့အဲ့တော့ဒါလေးတွေကိုကောက်ချက်ချကြည့်လို့ရှိရင်တပည့်တော်ဒီမှာဩဝါဒပေးနေတယ်တက်နိုင်တယ်များចောင်းတိုက်စည်းကံကိုလည်းနာယကတွေကပျော်ပေးနေတယ်ကိုเจ้าကိုယူမဖုံးပေးပါနဲ့ယူဖုံးပေးလို့ရှိရင်ဘာဖြစ်တယ်လဲဝိကာလဘောဇနာညစာစားတဲ့ကိစ္စတွေဖြစ်မှာဆိုလို့တပည့်တော်ကိုယ်တိုင်လည်းပဲရလာတဲ့အစာတောက်တွေတပည့်တော်ចောင်းထဲမှာမထားပါဘူးဆွမ်းចောင်းပို့တယ်မေတော်ကြီးစီနည်းနည်းပါးပါးပို့တယ်ကျန်တဲ့နာယကတွေလည်းပဲကိုနန်းလေးမှာစားစရာတောက်စရာရေခဲတက်တာတွေမထားဘူးဒါတပည့်တော်ပြောထားတာပဲအဲ့တော့ဒါဘာဖြစ်လို့လဲဆိုတော့ဝိကာလဘောဇနာကိစ္စကြောင့်ဘာကိစ္စကြောင့်လဲဒီနေလွဲညစာစားပြစ်မှဆိုလို့တပည့်တော်ကိုယ်တိုင်ကတပည့်တော်ကြောင့်မှရေခဲတက်တာမထားပါဘူးစားစရာတောက်စရာလည်းမထားပါဘူးဆွမ်းချောင်းကနေပြီးတော့ကိုယ်ရင်တစ်ပါးကိုဒါဒက်စာသဘောနဲ့ဆရာဝန်တယောက်ရဲ့ညွန်ကြားချက်နဲ့တပည့်တော်ပန်းသီးတို့ဘာတို့ဒါလည်းပဲတပည့်တော်ပုဂ္ဂလိကလူတွေထဲရပဲဖုံးပေးတာပါအဲ့တော့ဒါတွေကိုထောက်စကြည့်ရင်ဘာဖြေထွက်လာတယ်လဲဆိုတော့ဆရာသမားကိုမလေးစားတာဘာကိုမလေးစားတာလဲကျေကျေပြောကြည့်ဘာကိုမလေးစားတာလဲအဲ့တော့ဆရာသမားကဒါမျိုးမလုပ်ပါနဲ့လုပ်တယ်အတိတ်ပဲဒီလိုသဘောတက်ရောက်နေတယ်အဲ့တော့ဆရာသမားစကားနားမထောင်ပါဘူးဆိုရင်ကြီးပွားတိုးတက်ဖို့ရာအတွက်အခွင့်အလမ်းတော်တော်နည်းပါတယ်အဲ့တော့အပြစ်တွေများလာပါတယ်ဆိုရင်ဒီမှာနေဖို့ကိုယ့်အကူစဉ်းစားသုံးသပ်ပါဒီမှာနေလို့ကတော့ဒီလိုပုံစံနဲ့ဆိုရင်တိုးတက်ဖို့မလွယ်ဘူး။ဘာဖြစ်ဖို့မလွယ်ဘူးလဲ။အများတန်ကာကိုလည်းပဲကိုယ်ကနေပြီးတော့ဒီလိုလုပ်တယ်ဆိုတော့အများတန်ကာတွေကိုလည်းပဲရှေ့ကနေပြီးတော့ဒါမျိုးလုပ်ပါစီကံဖြတ်ကြပါလို့ပြောပြီးသားဖြစ်နေတယ်။ဒါတွေကတိတ်ပြီးတော့မကောင်းတဲ့လက္ခဏာတွေပဲ။အဲ့တော့ကြီးလာတဲ့အခါဆရာကောင်းသမားကောင်းဖြစ်ခြင်းလေဆိုရင်တပည့်ကောင်းဖြစ်ဖို့လိုတယ်ဆရာကောင်းဖြစ်ခြင်းဘာဖြစ်ဖို့လိုလဲဒီလိုတို့တောင်မျိုးကန်တိုင်းအောင်ဆရာတော်ကြီးအကြောင်းနည်းနည်းလေးပြောပြပေးမယ်ပြီးတော့ဒီထဲကနေပြီးတော့သင်ခန်းစာယူရမယ့်အချက်တွေပေါ့ဘာလဲဆိုတော့တောင်မျိုးဆရာတော်ကြီးကြောင်းသားအရွယ်ပေါ့ကိုရင်မဝက်ခင်မောင်သေးလွင်အရွယ်ပေါ့မြောင်များဆရာတော်ကြီးကပဋ္ဌာန်းဆိုကိုရွှေဘိုးကိုကြွတယ်အဲ့တော့ပထန်းဆိုကိုရွှေဘိုကြွတော့ကြောင်းသားဖြစ်တဲ့မောင်သေးလွင်တောင်မျိုးဆရာတော်လျောင်းလိုက်သွားခဲ့တယ်။တနေ့တော့မြောင်းမြတ်ဆရာတော်ကဆုံဖုံပေးတော့ဇွန်တချောင်းလိုတာနဲ့ကြောင်းသားကိုကြောင်းအောင်ဆင်းယူခိုင်းတော့မြောင်းမြတ်ဆရာတော်ကြီးကစိတ်မြန်နေပေါ့စိတ်လည်းပဲတူတက်ပုံရတယ်။ခိုင်းလိုက်လို့ရှိရင်ချက်ချင်းလုံးမှသဘောကျတယ်လေးကံကံဆိုရင်ဆရာတော်ကတခါတည်းရန်ကောက်ထုတယ်လို့ဒီလိုလေးလည်းပဲတွေ့ရတယ်ပေါ့အဲ့တော့တောင်မျိုးဆရာတော်လောင်းဖြစ်တဲ့မောင်သေးလွင်ကဆရာတော်ကြီးခိုင်းတာနဲ့ခတ်သွက်သွက်ပဲအောက်ဆင်းသွားတယ်။အဲ့တော့ချွတ်ထားတဲ့ဖနက်ကိုတက်နေပြီးတော့စိတ်ထဲမှာမသူမတန့်ဖြစ်ပြီးတော့ဆရာတော်ကြီးကဖနက်ကိုထိုင်ပြီးတော့ကြောခဲ့တယ်။ဘာကိုထိုင်ပြီးတော့ကြောတာလဲ။အဲ့ဒါဆရာသမားပေါ်မှာလေးစားတာလားမလေးစားတာလား။အဲ့လောက်ထိလေးစားခဲ့တာနောက်ပြီးတော့ဆရာသမားဖြစ်တဲ့အခါမှာလည်းပဲတပည့်တွေပေါ်ဘလောက်အာယုံဆိုင်လဲဝဋ်ကြည်တန်းကြီးနေတာမဟုတ်တက်နိုင်တယ်မြဆောင်းလျှောက်ခဲ့တယ်စီကန်းနဲ့ပတ်သက်လို့ကတော့ဒါတပည့်တော်အကျေပြောစရာမလိုတော့တောင်မျိုးဆရာတော်ကြီးကစီကန်းအတိန်ဆောင်ကိုမရှိအောင်လှုပ်သွားခဲ့တာတင်းလွန်းတယ်လို့တောင်ပြောလို့ရတယ်လို့တချို့ကသုံးသက်ကြတယ်ဒါပေမဲ့လို့မေတ္တာကရုဏာဘက်ကလည်းဆရာတော်ကြီးကမလင်းခဲ့ဘူးဘာဟုထောက်ကြည့်မလဲဆိုတော့1305ခုလောက်ကဆရာတော်တက်တော်44နှစ်လောက်က ကဘာစစ်ဖြစ်နေတဲ့အချိန်မှာကိုရင်တစ်ပါးနဲ့ကိုရင်ညာနောတရဆိုတဲ့ကိုရင်နဲ့နှစ်ပါးတည်းရှိတယ်ပေါ့အဲ့ဒီအချိန်မှာကိုရင်ကအေးမိပြီးတော့ဖြားသွားတယ်ဖြားတော့ကွန်ရက်ပြုတ်ရည်တွေနဲ့ဆေးမီးတို့မြန်မာဆေးတွေနဲ့တိုက်ပြီးမဲ့ဖြားမကြတော့ဆရာတော်ကဘာပြောလဲဆိုတော့ကိုရင်နဲ့ဝမ်းရမ်းပေါက်ဆန်းတယ်ငါနင်းပေမယ်တဲ့ငါမှတာဝန်ရှိတယ်ကွာလို့ပြောလိုက်တယ်ပြီးတော့ဗာဆက်ပြောလဲဆိုတော့ဝီနီမဟာဝါပါဠိတော်မှာရှိတယ်တဲ့တပည့်တွေနာမကျန်းဖြစ်လို့ချင်းဆရာသမားပြုစုရမယ်နင်းနှိပ်ပေးရမယ်ဆိုတာစာထဲမှာရှိတယ်အများသိနေကြတာကတပည့်ကပဲဆရာကိုပြုစုရမယ်တဲ့အများသိတာကဘသူကပဲဘသူကိုပြုစုမယ်လို့သိကြလဲအဲ့တော့စာပေထဲမှာကတပည့်နေမကောင်းရင်ဆရာကပြုစုရမယ်နင်းနှိပ်ပေးရမယ်လို့ဒါမျိုးရှိတယ်ကွာကဲဝမ်းရမောက်ဆန်းဆိုဆရာတော်ကိုယ်တိုင်တက်နင်းပေးလိုက်တဲ့အတွက်ကိုရင်လည်းပဲကြောက်ကြောက်နဲ့အောက်ကနေချွေးတွေထွက်ပြီးတော့အဖျားပြောက်ခဲ့တယ်။ဘာပြောက်ခဲ့လဲ။အဲ့တော့ဆရာတော်ကြီးကြည်နော်။ဒီပြောသူတည်နေတာကမေတ္တာကရုဏာသဘောကြတော်တော်အားနည်းတယ်။ဆရာတော်ကြီးမေတ္တာကရုဏာနဲ့ပြုစုတာတပည့်ပေါ်မှာကြောင်းကြဆိုင်တာဒါတွေကြမသိခဲ့ဘူး။ဘာသိတယ်လဲဆိုတော့စီကံဖောက်ရင်អော်တယ်။စီကံဖောက်ရင်ပြောတယ်။အမခံဆရာပါမကျန်ဘူးပြောတယ်။ဒါပဲသိတယ်။အဲ့တော့ဆရာတော်ကြီးဘလောက်ထိကြောင်းကြဆိုင်ခဲ့တယ်လဲ။တပည့်ပေါ်မှာလည်းပဲမေတ္တာတရားဘလောက်ကြီးမားခဲ့တယ်လေအဲ့ဒါဆရာသမားဖြစ်တဲ့ကဒီလိုဆရာကောင်းသမားကောင်းဖြစ်တာဟာတပည့်ဖြစ်တုန်းကတပည့်ကောင်းဖြစ်ခဲ့လို့တပည့်ဖြစ်တုန်းကဘာဖြစ်ခဲ့လို့လဲဒါဆက်နွယ်မှုမရှိနိုင်ဘူးလားရှိနိုင်လားရှိနိုင်တယ်ဒါလေးတွေတတိတာခုရှင်ဘုရားတို့ကိုရင်နေလှုပ်ရဲ့ကြည်လိုက်ဒီစွန်စားတဲ့အခါမှာဒီချိန်မှာပြောရစွန်စားတဲ့ချိန်ဆိုတာပြိယုတ်ပြီးရင်တပည့်တော်အနေနဲ့တန်ဃာတွေတရားနာတဲ့ချိန်မှာပြန်လွတ်ပေးပါတယ်တပည့်တော်တောင်မြုပ်ခန္ဓာရုံတော့ပြီးအောင်နာရတာပါအဲ့တော့တန်ဃာတွေချမ်းသာပါစေဆိုတဲ့စိတ်နဲ့တပည့်တော်ပြန်လွတ်ပေးတယ်နိုင်ကတွေဆိုတက်တောင်းမတက်ခိုင်းပါအောင်ဒါတွေကဘာလဲဆိုတော့တောင်းမဲ့လုပ်ဖို့မဟုတ်ပါအောင်အဲ့တော့ရှင်ဘုရားတို့စောစောရေချိုးဖို့နိုင်ကတွေအနေနဲ့ရေချိုးခန်းတန်းရောက်ရင်ဆူတယ်ဆိုရင်မဆူဘူးဆူတဲ့တန်ဃာရှိရင်ထိရောက်စွာဒဏ်ပေးဖို့တရားထိုင်ခိုင်းဖို့ဒါလေးတွေအလုံးတာဝန်ရှိတယ်တခါတရံစူးနေတာတွေဒီပုံမှာနှုမောဒနာပြုရင်းနဲ့ကြားနေရတယ်ပေါ့ဒါတွေလည်းနာယကတွေမှာတာဝန်ရှိပါတယ်နှုနာယကတွေစာချတွေမှာတာဝန်ရှိတယ်အဲ့တော့တပည့်တော်ကမေတ္တာတရားနဲ့စောစောစီးစီးပြန်ဆင်းခွင့်ပေးလိုက်တယ်ဒါဆိုလို့ရှိရင်ကိုယ့်အတွက်အချိန်တွေလုံလောက်အောင်လုပ်ဖို့ကိုရင်းကိုယ်တာအတွက်နဲ့စွန်စားနောက်ကြတာတန်ခါတန်းကြီးပြီးကနေမှနောက်ကနေလိုက်တာဒါတွေဟာဖြစ်တဲ့လားမဖြစ်တဲ့ဘူးလားမဖြစ်တဲ့ပါဘူးအဲ့တော့တပည့်တော်တို့အကြီးကြီးရလည်းပဲတပည့်တော်ဥဒ္ဓမာနန္ဒာပြောလို့ဒါသတိထားတယ်စောစောကလည်းပဲပြောတော့ပြောနေတယ်အဲ့တော့စည်ရင်ကောက်လိုက်ပါဒါမျိုးပဲပြောပြီးတော့ခုလက်တွေ့ဒါဒံပေးပြီးဒံဆိုတာလည်းတရားထိုင်တဲ့ဒံပဲပေးတာပါဒါလေးတွေတပည့်တော်လုံးရတယ်ပေါ့အဲ့တော့နာယကတွေကလည်းဒါလေးတွေကိုမျက်ခြေမပြည့်နဲ့ကိုရှေ့မှာပြုပြင်တင်တာယူမပြုတ်ပြင်မဲနဲ့ဖာတိဖာတာနေတယ်ဆိုရင်တပီကောင်းပြီးတော့ထွက်မှာမဟုတ်ပါဘူးအဲ့တော့တပီကောင်းမထွက်လို့ရှိရင်ဒါတွေကမကောင်းပါဘူးဒါကြောင့်ဒါလေးတွေကိုတပီတော်အနေနဲ့ရှေးဦးစွာပန်ကြားပါတယ်နောက်ပြီးတော့ဒီဆောင်းပါးလေးတစ်ပုဒ်နဲ့အရှင်ဂေါတန်လာစံပြသာသနာပြုသူရေးထားတဲ့ဆရာတော်ဘယ်ရွယ်ရှိလဲတော့မသိဘူးဗျာရေးထားတဲ့ဆောင်းပါးလေးတစ်ပုဒ်ဖတ်တော့ဒီပြောသူမြန်မာနိုင်ငံမှာသာသနာအတွက်တွေးစရာတွေအများကြီးရှိလာတယ်။အရှင်ဘုရားတို့လည်းပဲကြီးလို့ရှိရင်ဒါလေးတွေကသုံးသက်တဲ့အချက်ကလေးတွေပေါ့။အဲ့တော့ဘယ်လိုသုံးသက်တဲ့လဲဆိုတော့သူထဲမှာကဒီပရိသတ်၄ပါးမှာတာဝန်ရှိတယ်ပေါ့။ဒီမြတ်စွာဘုရားရဲ့တပည့်ဖြစ်တဲ့ဘိက္ခုယဟန်ပရိသတ်ဘိက္ခုနီယဟန်မပရိသတ်ဥပါတကအမျိုးသားပရိသတ်ဥပါတိကအမျိုးသမီးပရိသတ်မြတ်စွာဘုရားမှာပရိသတ်ဘယ်နှမျိုးရှိလဲ။နံပါတ်၁ကဘာပရိသတ်လဲ။ယဟန်ပရိသတ်နံပါတ်၂ကယဟန်မှာပရိသတ်ကကွယ်ပြောက်သွားတော့ယခုခါမှာတော့သီလရှင်ပရိသတ်ပေါ့ဘာပရိသတ်လဲ။နံပါတ်၃ကမျိုးသားပရိသတ်နံပါတ်၄ဟာအဲ့တော့ပရိသတ်ဘယ်နှပါးရှိလဲအဲ့ဒီ၄ပါးထဲမှာတပည့်တို့ယဟန်ဒီသီလရှင်ဆရာလေးတွေရဲ့တာဝန်ကဘာလဲဆိုတော့မြတ်စွာဘုရားလက်ထက်ကမြတ်စွာဘုရားကျင့်သုံးခဲ့တာကိုသူကထောက်ပြသွားတယ်မြတ်စွာဘုရားဒေသစာတွေကြွပြီးတော့ပင်မန်းခံပြီးတော့တာသနာပြုတဲ့နေရာမှာရည်ရွယ်ချက် ချုပ်လိုက်နှစ်မျိုးရှိတယ်ရည်ရွယ်ချက်ဘယ်နှမျိုးရှိလဲအလုံးသောလူနဲ့ပြန်မှာတတ္တဝါတွေဆင်းရဲကင်းရာနိဗ္ဗာန်ကိုမျက်မှောက်ပြုဖို့ဆင်းရဲကင်းရာဘာကိုမျက်မှောက်ပြုဖို့လဲနံပါတ်၄ရည်ရွယ်ချက်ကအဲ့ဒီနိဗ္ဗာန်ရောက်ကြောင်းပိဋကတ်အဆုံးအမတရားတော်တွေတိမ်ကောမသွားအောင်တာဝန်ယူစောင့်ရှောက်မဲ့ပရိသတ်၄ပါးကိုမွေးထုတ်ဖို့တဲ့ပရိသတ်၄ပါးကိုဘာလုပ်ဖို့လဲမြတ်စွာဘုရားရဲ့ပိဋကတ်သာသနာအဆုံးအမတွေပျောက်မသွားအောင်တိမ်ကောမသွားအောင်စောင့်ရှောက်မှာအဲ့ဒီပရိသတ်၄ပါးကိုမွေးထုတ်ဖို့လေဒီလိုတို့ယဟန်သီလရှင်ဘိက္ခုနီဒါလောက်ကလေးထုတ်ယုံနေဘယ်ရပါမလဲဒီလိုတို့ယဟန်စစ်ယဟန်မှန်ဆိုရင်စီပွားရေးလုပ်တယ်လားမလုပ်ဘူးလားစီပွားရေးမလုပ်တော့တရားတော်မတွေရဲ့လူမှုတမ်းမှုမလိုအပ်ဘူးလားလိုအပ်သလားဒါကြောင့်မို့ဒီပရိသတ်၄ပါးသာသနာတော်ကြီးမြတ်စွာဘုရားရဲ့ပိဋကတ်အဆုံးအမကြီးတိမ်ကောမသွားအောင်လက်ဆင့်ကမ်းကြမဲ့ပရိသတ်၄ပါးပရိသတ်၄ပါးဘိက္ခုနဲ့ဘိက္ခုနီသီလရှင်ပေါ့ယဟန်သာမဏေသီလရှင်တွေကဒါစာအသင်စာချမြတ်စွာဘုရားဟောကြားတဲ့အတိုင်းတဏှန်နဲ့မြတ်ကျင့်ကြံကြိုးကိုအားထုတ်ခြင်းဒီလုပ်တွေကိုလုပ်ရမယ်ဒဂမတွေရဲ့နီးယူပြီးတော့ဒဂရမတွေရဲ့တဏှန်နဲ့မြတ်ကျင့်ပြီးတော့ပစ္စည်း၄ပါးနဲ့ထောက်ပံ့ရဒါဆိုရင်ဒီပြောသူမျိုးဆက်တွေမပေါ်နိုင်ဘူးလားပေါ်နိုင်သလားပေါ်နိုင်တယ်ဒီတာဝန်တွေရှိပါတယ်တဲ့လုပ်ရမယ်ဒါကြောင့်မို့သူကမြန်မာနိုင်ငံစစ်တမ်းလေးကိုသူသူတေသနာလုပ်ကြည့်ပုံရတယ်စိတ်ဝင်စားစရာကောင်းပါတယ်2011ခုနှစ်လောက်ကမြန်မာနိုင်ငံသာသနာသမိုင်းကိုဒီဝါဆိုစီရင်တွေကိုသူသူတေသနာလုပ်ကြည့်တဲ့အခါတဲ့မြန်မာနိုင်ငံမှာဖုန်းတော်ကြီးကြောင်ပေါင်း 9,000 ကျော်ရှိတယ်ဘယ်နှလောက်ရှိလဲ9,000 ကျော်ရှိတယ်ဘယ်လောက်ရှိလဲ9,000 ကျော်ရှိတယ်အဲ့တော့ဒီလိုယဟန်သာမဏေတွေနေတဲ့ဘုံကြီးကျောင်းပေါင်းအလုံးဘယ်လောက်လဲ9,000 ကျော်ရှိတယ်နောက်ပြီးတော့ယဟန်သာမဏေတွေအရေးအတွက်ကလည်းပဲ9,000ကျော်ရှိတယ်ဘယ်လောက်ရှိလဲ9,000ကျော်လောက်ရှိတယ်နောက်တစ်ခါသီလရှင်ဆရာလေးတွေနေတဲ့ကျောင်းက9,000လောက်ရှိတယ်ဘယ်လောက်ရှိလဲတခါဆရာလေးပေါင်းက3,000ကျော်ရှိတယ်ဘယ်လောက်ရှိလဲအဲ့တော့နှစ်ခုပေါင်းကြည့်လိုက်မယ်ယဟန်သာမဏေနေတဲ့အကြောင်းကဘယ်လောက်ကျော်တယ်လဲ9,000ကျော်နဲ့9,000နဲ့ပေါင်းလောက်ရင်ခံမှန်းကြည့်သူက6,000လောက်တော့ရှိနိုင်တယ်တဲ့ဘယ်လောက်ရှိနိုင်လဲအဲ့တော့သီလရှင်ဆရာလေးတွေယဟန်သာမဏေတွေနေတဲ့အကြောင်းပေါင်းဘယ်လောက်ခန့်ရှိလဲ6,000ခန့်ရှိတယ်နောက်တကသာသနာဝန်ထမ်းယဟန်သာမဏေတွေက9,000ကျော်တယ်သီလရှင်က3,000ကျော်တယ်ပေါ့အဲ့တော့အားလုံးပေါင်းလိုက်ရင်လည်းပဲ6,000ခန့်ရှိတယ်ပေါ့ဘယ်လောက်ရှိနိုင်လဲ6,000ခန့်ရှိတယ်တဲ့ဒါဆောင်းမလေးရဲ့စိတ်ဝင်စားစရာကောင်းတယ်နောက်တကသူ့အနေနဲ့ခံမှန်းကြည့်နေတိတိကျကျမဟုတ်ပေမဲ့စည်ရင်းတွေကောက်ယူတာမဟုတ်ပေမဲ့တဲ့အဲ့ဒီဖုန်းတော်ကြီးကြောင်9,000နဲ့တိလရှင်ဆရာလေးကျောင်း1,000အဲ့ဒီ6,000ခန်းထဲမှာပရိယတ္တိကိုတကယ်လုပ်နေတာက9,000ခန်းလောက်ရှိနိုင်တယ်တဲ့ဘယ်လောက်ရှိနိုင်လဲ9,000ခန်းရှိနိုင်တယ်နောက်တခါကမ္မထမ်းရိပ်သာတွေကလည်းပဲခံမှန်းကြည့်အပြင်9,000ခန်းလောက်ရှိနိုင်တယ်တဲ့ဘယ်လောက်ရှိနိုင်လဲနောက်တခါဘုန်းတော်ကြီးပညာရှင်ရေးကျောင်းဘုန်းတော်ကြီးပညာသင်တဲ့ကျောင်းအတန်းကျောင်းသူကျောင်းသားလေးတွေကလေးငယ်လေးတွေဆင်းရဲသားလေးတွေကိုအခမဲ့ပညာသင်ပေးတာအတန်းပညာသင်ပေးတဲ့ဘုန်းတော်ကြီးသင်ပညာရေးကျောင်းအဲ့ဒီကျောင်းကလည်းပဲ9,000လောက်ရှိနိုင်တယ်တဲ့ဘယ်လောက်ရှိနိုင်လဲကဲပြန်ပြောယဟန်သာမဏေတွေစာသင်တိုက်ကဘယ်လောက်ခန့်ရှိနိုင်လဲ9,000ခန့်ပဲထားပါတော့နောက်ပြီးတော့ရိပ်သားတွေကတရားရိပ်သားတွေကဘယ်လောက်ခန့်ရှိနိုင်လဲဘုန်းတော်ကြီးသင်ပညာရေးကျောင်းနေရာကိုဘယ်လောက်ရှိနိုင်လဲပေါင်းတော့15,000ခန့်ဘယ်လောက်ခန့်ရှိလဲအဲ့တော့ तू ကရင်ရင်ကြီးကြီးလေးနဲ့သုံးသက်ပြတယ်ကျန်တဲ့ကျောင်းပေါင်း45,000ဘယ်လောက်ကျန်သေးလဲအဲ့ဒီ45,000တော့ကျောင်းနေကြတော့တဲ့အပူဇော်ကံဒီဖြစ်နေဟန်တူပါတယ်တဲ့ဘာတွေဖြစ်နေဟန်တူလဲဒါရင်ရင်ကြီးကြီးသုံးသွားပုံရပါတယ်တကယ်တော့ကျက်ရွာတက္ကရာမတွေထံကအလှခံပြီးတော့ဘာလို့မှမဟုတ်ပရိယမဟုတ်ပฏิပတ်မဟုတ်ဘုန်းတော်ကြီးသင်မြန်မာလူမျိုးတွေတိုင်းရင်းသားတွေအတွက်အကျိုးရှိတဲ့ပ ညာကြီးအတွက်ပရာဟိတလောက်တာလည်းမဟုတ်အဲ့တော့အလုံးလုံးတဲ့ကြောင်းက15000ခန့်အလုံးလုံးတဲ့ကြောင်းကဘယ်လောက်ရှိလဲအပူဇော်ခန့်ပေါ့သူစကားလုံးနဲ့ပြောရင်အပူဇော်ခန့်နေတဲ့ကြောင်းတနည်းအားဖြင့်ပရိယပฏิပတ်ကင်းပြီးတော့အေးစေးစေးလေးဘာမှမလုပ်ဘဲနဲ့နေတဲ့ကြောင်းကဘယ်လောက်ခန့်ရှိနိုင်လဲ4000-5000ခန့်မကွာဘူးလားကွာလားกว่าเลยดาลิရှင်พญารู้สินษาตื่นเนาะนอกพี่รอดีสพี่รู้สาตื่นไท่5000ขันเนมาเลยเว้ยไส้เสดนาเนี่ยดีแท้มา1မျိုးพี่รอตะบี้ดิจีบัวโตเตยะเว้ยไส้เสดนาอเปเนี่ยตื่นในเจ้าหาพ่อใหญ่รู้5000ขันชื่อไหนมามะล่ะไม่ชื่อไหนมุสกายမျိုးมันดลีမျိုးซียินชะจิตะแกปริยะပဋိပတ်မကင်းတဲ့ပရိယတ်ကိုတကယ်စူးစမ်းအားထုတ်နေတာတော်တော်နည်းပါးပါလိမ့်မယ်။ तू ကလုပ်ငန်းလုပ်တဲ့အကြောင်းတွေကိုပြောတာပါ။အဲ့တော့ဒီပြောသူဝီနီသိခါဘုံမလေးမစားနေကြတယ်။ထင်တယ်လို့နေကြတယ်။စားတော့သင်တယ်စားတော့ချတယ်။ဒါပေမဲ့လို့လူတွေရဲ့စိတ်ထဲမှာကြီးညိုပွဲရမဖြစ်ဘူး။ကိုယ်ကိုယ်ရတာအားမရဘူးဆိုတဲ့အကြောင်းတွေလည်းပဲမများလောက်ဘူးလားများလောက်လား။များတယ်။ဈာဆောင်က5000ဆိုတာဒါအလုံးတက်နိုင်တယ်မြတ်စေနာပြည့်နေလုံနေတယ်လို့ဒါသုံးသက်လို့မရအောင်နောက်တခါဘုန်းကြီးတို့တရားရိပ်တာ5000လောက်မှလည်းပဲတကယ်နှစ်နှစ်ကာကနဲ့တရားအတိတ်ကြီးရစေဖို့ကိရိတာတွေငြိမ်းစေဖို့ဒါမျိုးလုပ်တဲ့ကြောင်းနဲ့တချို့ကြတော့လည်းပဲရည်ရွယ်ချက်ကအမျိုးမျိုးဒီရိပ်တာလုံမှကိုယ်အတွက်အဆင်ပြေမှရိပ်တာလုံမှလူတီများမှစသည်ဖြင့်ဒါမျိုးရည်ရွယ်ချက်တွေနဲ့လုပ်တာအဲ့တော့စစ်မှန်တဲ့အကြောင်းတွေလည်းရှိတာပဲဒါပေမဲ့လို့အရေးအတွက်မနှဲလောက်ဘူးလားနှဲလောက်သလားနှဲလောက်တယ်နောက်တခါဘာကအကြောင်း5000ခန်းတည်းမှလည်းပဲဘုန်းတော်ကြီးတင်ပညာရေးအကြောင်းတွေမှလည်းပဲတကယ်ကလေးတွေဘဝကိုပြုစုခြင်းလို့ဆိုတဲ့ကိုဘဝကိုနှစ်ပြီးတော့လုပ်တဲ့အကြောင်းကတော်တော်တန်တန်နှဲပါလိမ့်မယ်အချိန်နေရက်ရက်ကြောင်းလုပ်နေရတာတွေဒီလုပ်လုပ်မှပဝန်းကျင်ရဲ့အတိမတ်ပြုခံရမှာကိုယ့်အတွက်ကုန်ရှိမှာစသည်ဖြင့်ဒါမျိုးတွေလည်းပဲရှိနေတာအဲ့တော့တကယ်စစ်စစ်မှန်မှန်ဆိုရင်အရေးအတွက်တော်တော်ကြီးမနှဲလောက်ဘူးလားနှဲလောက်သလားနှဲလောက်တယ်အဲ့တော့တပည့်တော်တို့ဒီမှာတက်နိုင်တယ်မြတ်ခုနစကားလေးတွေပြန်ပြီးတော့ချုပ်ပြောလို့ရှိရင်ဒီပြည့်တော်တို့မြန်မာနိုင်ငံသာသနာစောစောကအရှင်ဂေါတန်လစံပြသာသနာပြုစုတဲ့ဆရာတော်တစ်ပါးရေးတဲ့ဆောင်းပါအတိုင်းဆိုလို့ရှိရင်အင်မတန်မှအာနယ်နေတယ်အဲ့တော့အားနည်းနေတဲ့အချိန်မှာဒီပြည့်တော်ကြောင်းကဒါပုံမှန်လေးထိုက်တဲ့လောက်တော့မဆိုးဘူးလို့ပြောရမှာပေါ့ဒါတောင်အားရစရာတော့ပြောလို့မရသေးဘူးအဲ့တော့ဒီလိုနေရာမျိုးမှာရှင်ဘုရားတို့လာနေတယ်ဆိုလို့ရှိရင်ဆရာသမားတွေရာလည်းပဲတောင်မျိုးကန္တာယုံဆရာတော်ကြီးတို့တပည့်တွေပေါ်မှာဆရာတော်ကြီးရဲ့တပွားတန်ត្រာကြည့်ဆရာတော်ကြီးကိုမိလိုက်တယ်ဆရာတော်တွေကိုမေးကြည့်ပါဆရာတော်ကြီးဘယ်လောက်ထိကြောင်ကြစိုက်တယ်လဲဒါလေးကိုမြင်ပြီးတော့ဒီပြောသူခုနသာသနာခြေနေလေးကိုတွေးလိုက်ဒုသာသနာမှာစာတင်စာကြစေနာမန်နဲ့လှုပ်တဲ့ကြောင်းတိတ်နေလာပြီတရားဟောတရားပြစေနာမန်နဲ့လှုပ်တဲ့ကြောင်းတွေ5000ခန့်ရှိတယ်ဆိုပေမဲ့အရေးအတွက်ကဒီထက်ကနေတော်တော်နည်းပါးနေတယ်ဘာကပညာရေးကြောင်းမှာလည်းပဲ5000ခန့်ရှိပေမဲ့စိတ်စေတနာနဲ့လှုပ်တဲ့ကြောင်းတွေတိတ်ပြီးတော့နည်းလာပြီဒီလိုနာယကတွေစာကြတွေဒီတွေးလေးဝင်စေခြင်းပါတယ်ဝင်ပြီးတော့ကိုလှုပ်နေတဲ့နေရာမှာဒီနေရာမှာတပည့်တော်အနေနဲ့တန်နိုင်တယ်မြအားလုံးကိုမသိနိုင်ပါဘူးအဲ့တော့မသိနိုင်တော့ခုနကလူပြစ်ချက်လေးတွေရှိလာလို့ရှိရင်ကိုနီးကိုဟန်နဲ့တန်နိုင်တယ်မြဝိုင်းပြီးတော့ထိန်းစီခြင်းနဲ့ဒါမထိန်းလို့ပြောတာမဟုတ်ပါဘူးခုနဆေးယုံသွားတယ်ဒီလုတ်တွေလည်းနိုင်ကတွေလုံနေတာတပည့်တော်တွေ့ပါတယ်တပည့်တော်ရဲ့ကိုစားလုံနေကြတယ်ဒါပေမဲ့လို့ဒီဟာလေးကိုအထင်မသေးဘူးခုနကလူပေါ့ဒီတန်ဃာတွေမှာနောက်ကြတယ်နောက်ကြရင်နောက်မကြအောင်ငါဘလို့ပြောရမလဲပြုပြင်ပေးရမလဲစွန်စားတဲ့ချိန်မှာလိုက်ပြီးတော့ကြည်တယ်ကြည်တဲ့အခါမှာစွန်လို့မပြင်တာတွေတွေ့ရင်ပွဲလေးမှတ်ထားပြီးတော့ခေါ်ပြီးတော့လူကြားသူကြားပြောရင်တော့ဒါအချက်ခွဲတယ်လို့ဖြစ်မှလည်းစိုးရသေးတယ်စွန်စားနေတဲ့ချိန်မှာသွားပြီးတော့ပြောရင်လည်းပဲသူ့ရဲ့အစားအသောက်ကိုဟန်တားတယ်လို့ဖြစ်မှလည်းစိုးရသေးတယ်ဒီတော့ပွဲလေးတွေမှတ်ထားပြီးတော့ကြောင်းမှာဘလို့လုပ်ပါဒါမျိုးလေးတွေဒီပြောသူနိုင်ငံတွေစာကြတွေအနေနဲ့တလမှာဘယ်နှခါလှုပ်တယ်လဲဒါလေးတွေကိုသုံးသက်ပြီးတော့စူးစမ်းစေခြင်းနဲ့အဲ့တော့သာသနာတော်ကြီးဟာဘုန်းကြီးတို့ပြန်ပြီးတော့ကြည်လိုက်လို့ရှိရင်တော်တော်ကိုအားနည်းလာတာတွေ့ရတယ် အဲ့တော့ကိုတယောက်တည်းလှုပ်လို့ဘာထူးမှလဲဒါမျိုးတော့မမင်းနဲ့ပေါ့လှုပ်တဲ့လောက်တော့ထူးနိုင်တာပဲလှုပ်တဲ့လောက်တော့ဘာဖြစ်နိုင်လဲဒါကြောင့်မို့တောင်မျိုးဆရာတော်ကြီးဟာငယ်စဉ်ဘဝကလည်းပဲတပီကောင်းဖြစ်ခဲ့တယ်ငယ်စဉ်ကဘာဖြစ်ခဲ့လဲဆရာသမားဖြစ်တော်လည်းပဲဆရာကောင်းဖြစ်တယ်ဆရာသမားဖြစ်တော်လည်းဘာဖြစ်လဲအဲ့တော့ဆရာတော်ကြီးကကြောင်ကြစိုက်ပုံနဲ့ဆက်ပြီးတော့အရှင်ဘုရားတို့ဆရာတော်ကြီးကြောင်နေနဲ့ဆက်ပြီးတော့ဖတ်ပါဖတ်ပြီးလို့ရှိရင်ဒီလိုလိုစာချနိုင်ကြတယ်အားလုံးဟာဆရာတော်ကြီးတို့ကြောင်ကြစိုက်ပြီးတော့ဝိုင်းပြီးတော့ပြင်မှရပါလိမ့်မယ်ကိုပဲဝန်ချင်းကိုကြောင်ပေးမှသင်္ကန်းစုပ်တွေပြစ်ထားတယ်ဒါလေးကိုခေါ်ပြီးတော့ကိုတိုင်လှုပ်လိုက်လေပြီးတော့ပြီးတယ်ပေါ့ခေါ်လှုပ်ခိုင်းလို့ရှိရင်သူတို့ကဒါတင်ပြီးသားလည်းပဲဖြစ်သွားတယ်ဒါမျိုးလေးတွေကစာချတဲ့နေရာမှာဒီလိုလိုဒီဘောဓုတ္တစာအုပ်တွေမထားပါနဲ့ဒါပြောထားတယ်ဒါတွေထားလာလို့ရှိရင်မထားအောင်တခါပြောမယ်မရဘူးဆိုရင်ဒါတက်နိုင်တယ်မြတ်ပြစ်ဒဏ်ပေးရမှာပဲအဲ့တော့ပြစ်ဒဏ်ဆိုတဲ့နေရာမှာတို့ရတို့ရိုက်တာနှက်တာဒီကြောင်မှာမရှိပါဘူးတရားထိုင်တာတို့အခြားသောနည်းနဲ့ဒဏ်ပေးတာတို့ဒါတွေလောက်ပြစ်ဒဏ်တွေများလာပါတယ်ဆိုရင်ဒါဒီကြောင်မှာနေဖို့ရစဉ်းစားခံရတော့မှာပဲအဲ့တော့တပည့်တော်ထံမှာပြစ်ဒဏ်များနေတာလေးလည်းပဲတချို့ရှိနေတယ်ဒါကြောင့်စာမွေးပြီးလို့ရှိရင်ပြစ်ဒဏ်တွေများနေတယ်ထက်တလဲလဲကျူးလွန်ပါတယ်ဆိုရင်ဒီကြောင်မှာမနေသင့်ဘူးလို့ဒါတပည့်တော်သုံးသပ်ပါတယ်အဲ့တော့အပြစ်ဒဏ်နေတဲ့တန်ဃာတွေကလည်းတက်နိုင်နေမြဲကြိုးစားပါအဲ့တော့နာယကစာကြတွေနေနဲ့စောစောကပေါ့သာသနာတော်ကြီးရဲ့ခြေနေကကျောင်းပေါင်း6000ခန့်ရှိတယ်ရှိတယ်ဆိုပေမဲ့ပရိယတ်တိက5000လောက်အဲ့ဒီပရိယတ်တိပฏิပတ်မကင်းတဲ့ပရိယတ်တိ5000လောက်မှာလဲစိတ်စေရနာမှန်မှန်နဲ့ရှေ့ကိုသွားနေတာဘယ်နှကြောင်းရှိတယ်လဲတော်တော်ကိုအားနေပါလိမ့်မယ်အဲ့တော့ဒီအားနေတဲ့ထဲမှာမိမိတို့အနေနဲ့အုတ်တချက်သေးတဲ့ဘွဲ့အနေနဲ့တက်နိုင်နေမြဲကြိုးစားမယ်တောင်မျိုးဆရာတော်ကြီးတောင်မှတက်နိုင်တယ်မြကြိုးစားသွားသေးတာပဲအရာရာမှာတက်နိုင်တယ်မြကြောင်ကြစိုက်ပြီးတော့ပြုပြင်သွားသေးတာပဲငါတို့လည်းပဲတောင်မျိုးဆရာတော်ကြီးရဲ့အနွယ်တွေပဲဆိုပြီးတော့ဒါမျိုးလေးပြင်စီခြင်းတယ်နောက်ပြီးတော့တန်ဃာတွေဘက်ကလည်းပဲဆရာသမားတွေရဲ့အခုဆိုကြည့်နော်ရှင်ဖရာတို့ဒီကြောင်တိုက်မြတ်ဆက်ကြံဆရာတော်တည်ထောင်သွားတဲ့ကြောင်တိုက်ဆရာတော်ရဲ့ကျေးဇူးတွေလည်းပါခဲ့တယ်တပည့်တော်ကဒါဒုတိယအဆက်အနေနဲ့လောက်ရတာအဲ့တော့ခုရန်ကုန်စာပြေသွားတယ်အရှင်ဘုရားတို့ခရီးစရိတ်ကြာပါပြီတပည့်တော်တက်နေတယ်မြတ်စီစဉ်ပေးနေတာနောက်ပြီးတော့ဟိုရောက်တော့လည်းပဲစောစောပိုင်းကဆင်းရဲပြီပဲခုချိန်မှာရန်ကုန်ရောက်သွားပြီဆိုရင်ဆရာသမားတွေစာချဘုန်းကြီးတွေရဲ့အရှိန်ဝါနဲ့ရှင်ဘုရားတို့ဆုံးကမဲ့သူတွေရောကာပိုမဲ့သူတွေရောလူမဲ့တန်းမဲ့သူတွေရောကြည်ညိုမဲ့သူတွေရောဒါတွေကိုရှင်ဘုရားတို့အနေနဲ့ဒါတပည့်တော်အနေနဲ့တာယာခိုင်းတာမဟုတ်ပါဘူးဆရာသမားတွေရဲ့ကျေးဇူးကြီးပါလားဆိုပြီးတော့ရှင်ဘုရားတို့အနေနဲ့တက်နိုင်တယ်မြတ်ကျေးဇူးဆက်စေခြင်းနဲ့ကျေးဇူးဆက်တယ်ဆိုတဲ့နေရာမှာလည်းပဲတရားမြတ်တဲ့ဆုံးမစကားကို나ယူပါတဲ့ဘာကို나ယူရမှာလဲအဲ့ဒါဘာလှုပ်ခြင်းပဲလေကျေးဇူးဆက်ခြင်းမှာရှင်ဘုရားတို့ဂျွားနေပြီးတော့ဆံယူခဲ့မယ်မလိုပါဘူးဂျွားနေပြီးတော့ဘာလှူခြင်းလဲဒါရီတိမလိုအပ်ပါဘူးအဲ့တော့ရှင်ဘုရားတို့အနေနဲ့တရားမျှတတ်တဲ့ဆုံးမမှုမှန်တယ်မြတ်ကိုဘာလုပ်ပေးရမှာလဲနာခံပေးပါအဲ့တော့တရားမျှတတ်တဲ့ဆုံးမနာခံပါတကယ်လို့တရားမမျှတတ်ဘူးဆိုရင်တပည့်တော်ပြောပြီးပြီပဲတပည့်တော်စီလာပြီးဆွေးနွေးဖို့ရှိပါတယ်တကယ်လို့စာချဘုန်းကြီးတစ်ပါးရှင်ဘုရားတို့ဘုံမှာမတရားလုပ်တယ်လာခဲ့ပြန်တော့မပြောနဲ့ပြန်မဆဲနဲ့ပြန်မအော်နဲ့အချိန်မီလာပြီးတော့တပည့်တော်စီရှောက်ထားလက်တပည့်တော်အနေနဲ့စီစစ်ပြီးစာချဘုန်းကြီးမှားတယ်ဆိုရင်စာချဘုန်းကြီးကိုမှားတဲ့ကြောင့်ဝန်ချတောင်းမှခိုင်းပေးမယ်။တပည့်တော်ကိုယ်တိုင်မှားပါတယ်ဆိုရင်တပည့်တော်လည်းဝန်ချတောင်းမှမဝန်မလေးပါဘူး။တက်နိုင်နေမြတ်ကြိုးစားပြီးတော့ဒီစိတ်နဲ့လုပ်မယ်။အဲ့တော့ရှင်ပြားတို့ဘက်ကစောစောကပြောသလိုပေါ့။ဆုံးကက်ရှိတယ်။အားလုံးဆုံးကက်ရှိနေတယ်။ကိုယ့်ဘက်ကအချိန်ပိုရအောင်လေဆရာသမားတွေရဲ့စီစဉ်ပေးထားတယ်။ပြည့်ရုပ်ပြီးဆင်းသွားတယ်။ဒါဟုတ်ပဲဆွန်စားကြေမောင်းခောက်တဲ့အခါနောက်ကျနေတယ်။နောက်ကနေပြီးတော့တန်းနေဒါမျိုးတွေကမဖြစ်တဲ့ပါဘူးကြိုတင်ပြင်ဆင်ရပါတယ်ဘာလို့ ਆ မှာလဲနောက်တစ်ခါဆရာသမားတွေရဝိကာလဘောဇနာကိစ္စကြောင့်ကိုနန်းလေးကိုယူပြီးတော့မစားပါနဲ့မတော့ပါနဲ့ရှင်ဘုရားတို့ယူပြီးတော့တည်တည်နဲ့လှုပ်တယ်ဒါဟာတကယ်တော့ဆရာသမားရဲ့စကားကိုနားမထောင်ခြင်းဆိုတာလှုပ်တော့ဘာဖြစ်လဲဆိုရင်ဆရာသမားကိုစော်ကားရမရောက်ဘူးလားရောက်သလားစိတ်ထားကတော့ဒါမျိုးရှိခြင်းမှရှိမှာကိုတောက်ချင်လို့တောက်တာပဲဒါမသိလို့တောက်တာလားသိလို့တောက်တာလားမင်းသိရတာနဲ့တောက်နေကြတာဒါဆိုရင်ဆရာသမားကိုစော်ကားရမရောက်ဘူးလားရောက်သလားဆရာသမားစော်ကားရင်ဘယ်တော့မှကြီးပွားဖို့မလွယ်ပါဘူးဒါကြောင့်မို့ဆရာသမားရဲ့ မှန်ကန်တရားမျှတတဲ့စကားမှန်သမျှကို나ယူတတ်အောင်ကြိုးစားပါ။ဘာလုပ်တတ်အောင်ကြိုးစားရမှာလဲ။တကယ်လို့တရားမျှတမှုမရှိဘူးဆိုရင်ဒီကျောင်းတိုင်မှာတိတ်ပြီးတော့လွတ်လပ်ပါတယ်။နိုင်ငံတော်ကဒီမိုကရေစီသဘောတရားခုမှလုပ်နေတယ်။တပည့်တို့ကျောင်းကစာသင်တိုင်းဖွင့်ကြတဲ့ကတပည့်တို့ဒီသဘောမျိုးလေးတွေနဲ့စလာခဲ့တာ။အဲ့တော့တပည့်တို့ကျောင်းမှာမတရားအုပ်ချုပ်တယ်မရှိစေရအောင်။တတ်နိုင်တဲ့မျှတရားမျှတအောင်လုပ်မယ်။တခါတည်းရန်စေရနာနဲ့လှုပ်ပြီးမယ်ပုထုဇဉ်ဆိုတော့အမားတော့ကင်းဖို့မလွယ်ဘူးပေါ့တက်နေနေပြတီးခံနိုင်ရင်တီးခံပေါ့တကယ်လို့အမားယွင်းရတိတ်ကြီးချေပါတယ်လာခဲ့ပါအချိန်မရွေးလာခဲ့ပါတပည့်တော်တက်နေတယ်များဖြည့်ရှင်းပေးမယ်အဲ့တော့မှားလို့ရှိရင်လည်းပဲစာချဘုန်းကြီးတွေနိုင်ငံကတွေအစတပည့်တော်တောင်းပန်ခိုင်းဖို့ဝန်မလေးပါဘူးတပည့်တော်ကိုယ်တိုင်လည်းပဲတောင်းပန်ဖို့ဝန်မလေးဘူးပေါ့အဲ့တော့ဒါလောက်ပွင့်လင်းနေတဲ့ကျောင်းတိုင်မှာရှင်ပြားတို့နေခွင့်ရပါလေနဲ့မယိုးမသားနဲ့ဆွန်ခံရလာတဲ့ကော်ဖီမစ်ထုပ်တွေဆွမ်းကြောင်မအဖဲနဲ့ကိုကကိုမနှခင်းဖြစ်ပေမဲ့လို့ဒါယူသားမှုတော့တော်တော်ပျောက်သွားတယ်။ယူသားမှုမရှိတဲ့ပုဂ္ဂိုလ်ဟာနောက်ပိုင်းမှာမြတ်စွာဘုရားဟောတဲ့တရားရဆိုရင်မလုံရဲတာမရှိတော့ယူသားမှုမရှိရင်ဘယ်လိုသဘောဖြစ်သွားလဲ။အကုန်လုံးလုံရဲတော့တာ။အဲ့တော့ကိုယ့်အတွက်ဆင်ပြေမယ်ဆိုရင်ဘာမှစလုံရဲတာ။အဲ့ဒါလေးဖြစ်မှဆိုတဲ့အတွက်တပည့်တော်အနေနဲ့ဆွမ်းကြောင်ဘုန်းကြီးကိုလည်းလျှောက်ပါတယ်။အဲ့တော့တက်နေတယ်မြဲနေလေးတချို့အရာလေးတွေတီးခံပြီးတော့ကြွေးလိုက်ပါစာချဘုန်းကြီးတွေနိုင်ငံကတွေလည်းစာလို့ရှိရင်ကိုနှစ်သက်ရသွားပြီးတော့ဆွမ်းကြောင်းမှာဖုံးပေးပါဆွမ်းကြောင်းဘုန်းကြီးကကိုယ်တိုင်မလုံနိုင်ဘူးဆိုလေလက်ထောက်တွေတပါးတပါးအားလုံးလှုပ်ခိုင်းပြီးတော့စီစဉ်ပြီးပါကိုယ်သဘောနဲ့ကိုခွင့်မပန်ပဲနဲ့လှုပ်တယ်ဆိုတာတော့ဒါကတော့ကောင်းတဲ့လက္ခဏာမဟုတ်ဘူးအားလုံးခွင့်ပန်ရတယ်အဲ့တော့ကိုယ်တိုင်စွမ်းနိုင်ပါလေလှုပ်တယ်ဒါကကိုယ်အကြီးဖြစ်တဲ့အခါလှုပ်တဲ့အဲ့လိုမှမဟုတ်ဘူးဆရာသမားနဲ့နေပါတယ်ဆိုရင်ယူသေးလေးစားတဲ့အနေနဲ့ခွင့်ပန်ရတယ်။ဘာလို့တဲ့အနေနဲ့ခွင့်ပန်ရလဲ။ဒီရတို့မြတ်စွာဘုရားရဲ့ဝီနီစည်းကမ်းကြီးရဲ့တိတ်ပြီးတော့တောင်းစီတာ။တရားဟောတာတောင်းမှဆရာသမားရှိနေလို့ရှိရင်ဆရာသမားကဟောလည်းမဟုတ်တတ်ဘူးတိုက်တွန်းမလဲမေ့နေတယ်။ဒါဆိုရင်တပည့်တော်ဟောခွင့်ပေးပါတပည့်တော်ဆောင်ရွက်လိုက်ပါမယ်။ဒါမျိုးတွေဒီရတို့ခွင့်မပန်ရဘူးလားပန်သလား။မြတ်စွာဘုရားတရားတော်ကတိတ်ပြီးတော့ရှင်ဘုရားတို့အနုစိတ်တာဒါကြောင့်ရှင်ဘုရားတို့သာသနာခြေနေကြီးကိုပြောပြီးပြီစာသင်တိုက်ဘလောက်ခန့်ရှိတယ်ကမ္မထံရိပ်သာဘလောက်ခန့်ရှိတယ်ဘုန်းတော်ကြီးသင်ပညာကြီးဘလောက်ရှိတယ်ကျောင်းပေါင်းကဘလောက်ရှိတယ်အဲ့တော့တန်ခါလဲ6သိန်းလောက်ရှိတဲ့ထဲမှာတပည့်တို့2သိန်းလောက်လှုပ်လှုပ်နေတာဟုတ်ပါမလားဆိုတော့ဒါလေးတွေကလည်းပဲစဉ်းစားစရာကောင်းလာအဲ့ဒီဟာတွေကိုစဉ်းစားပြီးတော့ရှင်ဘုရားတို့အနေနဲ့ဆရာလည်းပဲမေတ္တာကရုဏာနဲ့ဆရာချင်းကိုကြည်အောင်ကြောင်ကြဆက်ပြီးတော့ပြုပြင်ပေးကြပါတပည့်တွေကလည်းပဲဆရာသမားတွေရဲ့မေတ္တာစေနာအရေးကိုနားလည်ပြီးတော့ကျေးဇူးဆက်တဲ့အနေနဲ့တရားမြတ်တဲ့ဆုံးမမှန်တဲ့များနာယူပေးပါဒါဆိုလို့ရှိရင်ဒီပြို့တို့ဥတ္တချက်သေးပွင့်နေတဲ့သာသနာတော်ကိုပြုရာရောက်ပါတယ်ဘုရားရှင်ကိုပူဇော်ရာရောက်ပါတယ်ဒီနည်းအားဖြင့်ဒီစိတ်ထားအားဖြင့်ဒီလိုကျင့်ခြင်းအားဖြင့်သာသနာအာဇာနည်များဖြစ်အောင်ကြိုးစားနိုင်ကြပါစေကုန်သတည်း